ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီပါအစုအဖွဲ့အသီးသီးကတင်ပြထားတဲ့ပြင်ဆင်လို့ရတဲ့အချက်တွေကိုဒီတစ်ပတ်အတွင်းမှာအစဉ်ကစားအဖြစ်ပြုစုပြီးတော့ဒီလ18ရက်နေ့မတိုင်မီပြည်တော်စုလွှတ်တော်ကိုတင်သွင်းနိုင်ဖို့ရှိကြောင်းကော်မတီတာဝန်ရှိသူကပြောပါတယ်။လောလောဆယ်ရရှိထားတဲ့စုစည်းချက်တွေဟာကော်မတီအဖွဲ့ဝင်အားလုံးကတက်ညီလက်ညီဆောင်ရွက်ထားတဲ့အတွက်ရလကောင်းလို့ရနိုင်မယ်လို့လည်းမျှော်လင့်ထားတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောတင်ပြထားပါတယ်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီစည်းဝေးကိုဒီကနေ့နေပြည်တော်ပြည်ထောင်စုလွှတ်တော်ဒီဆောင်မှာကျင်းပခဲ့ရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်စူးစီးရရှိထားတဲ့အချက်တွေကိုပြည်ထောင်စုလွှတ်တော်မှာအစီရင်ခံစာတင်သွင်းနိုင်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုပူးပေါင်းကော်မတီရဲ့အတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုးကအခုလိုပြောပါတယ
်ကျန်သူတင်ပြချက်တွေကတော့အားလုံးစူးစီးပြီးသွားပြီဒီစူးစီးပြီးသွားတဲ့အခါကျတော့ကျွန်တော်တို့ကဒီဇူလိုင်လ18ရက်နေ့မတိုင်ရင်လွှတ်တော်ကိုကျွန်တော်ဥက္ကောင်ကော်မတီအနေနဲ့အစီအစဉ်ခံစာတင်သွင်းရတော့မှာပေါ့အဲ့တော့အခုဒီတပတ်မှာတော့အစီအစဉ်ခံစာပြုစုနေတာဖြစ်ပါတယ်လွှတ်တော်ကိုတင်သွင်းဖို့အစီအစဉ်ခံစာမှာအဲဘာတွေပါဝင်သင့်တယ်ပေါ့နော်ဘလို့ချက်လက်တွေပါဝင်သင့်တယ်ဒါအစီအစဉ်ခံစာတစ်ခုရဲ့ format နဲ့ညွှန်အောင်ပေါ့ကျွန်တော်တို့ဒါပြုစုနေတာဖြစ်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြင်ဆင်သင့်တဲ့အချက်ဖြည့်ဆွတ်သင့်တဲ့အချက်ပယ်ဖျက်သင့်တဲ့အချက်နဲ့မူလအတိုင်းထားသင့်တဲ့အချက်တွေဆိုပြီးတင်ပြချက်၄မျိုးကိုစုစည်းရရှိထားတာဖြစ်ပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှပါဝင်တဲ့အစုအဖွဲ့အသီးသီးကညီညီညွတ်ညွတ်နဲ့ဆောင်ရွက်ခဲ့တာကြောင့်အစီရင်ခံစာတင်ပြတဲ့အခါရလက်ကောင်းတွေရနိုင်မယ်လို့မျှော်လင့်ကြောင်းလဲဒေါက်တာမြတ်ညာနာဆိုးကဆက်ပြောပါတဲ့
ကျွန်တော် NLD ပါတီနောက်ကPNP ပါတီတမရဒါကိုယ်စားလှယ်မြားအစုဖွဲ့ကကိုယ်စားလှယ်နောက်ပြီးတဲ့အခါကျတော့ကျွန်တော်တိုင်းသားပါတီတတိယကိုယ်စားလှယ်အားလုံးတက်ညီလက်ညီနဲ့ဆောင်ရွက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီရလက်ကောင်းတွေရမှာပါအားလုံးလည်းအင်တိုက်အားတိုက်ပေါ့ဝိုင်းဝန်းပြီးတော့ဆောင်ရွက်တဲ့အတွက်ကြောင့်မလို့တူကောင်းတယောက်ကောင်းတစ်ဖွဲ့ကောင်းကြောင့်မလို့ရတဲ့ရလက်မျိုးမဟုတ်ပါဘူး
ပူပေါင်းကော်မတီမှာနိုင်ငံရေးပါတီ14ပါတီတက်မတော်သားကိုစလဲတတိပုဂ္ဂလကိုစလဲစုစုပေါင်း45ဦးပါဝင်ပြီးဒီနှစ်ဖေဖော်ဝါရီလမှာပြည်ထောင်စုလွှတ်တော်ကအတည်ပြုဖွဲ့စည်းခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်တာဟာမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲဝင်စဉ်ကပေးထားတဲ့ကတိကိုဖြည့်ဆည်းတာဖြစ်တယ်လို့ပြည်သူလူထုရဲ့စံနာကိုအကောင်အထည်ဖော်တာဖြစ်ကြောင်းလဲဒေါက်တာမြတ်ညာနာဆိုးကပြောပါတယ်လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးအပေါ်မှာမန္တလေးမြို့ကနိုင်ငံရေးလေးလာသူဦးကျော်ကျော်ဦးကသူ့အမြင်ကိုအခုလိုပြောပါတယ
်တော်တော်လေးနောက်ကျတယ်ဗျဘာလို့လဲဆိုတော့ဆိုးရတဲ့တန်းနှစ်နှစ်အတွင်းနှစ်နှစ်ကျော်လောက်မှဒီလောက်ကစမှာအခုကတနည်းခွဲလောက်ပဲကျန်တော့တဲ့အချိန်မှာတော်တော်အချိန်နည်းနေပြီလေနောက်ပြည်သူတွေရဲ့ရိုးကြီးအားကိုးမှုကတော်တော်နည်းသွားတယ်သူတို့မလုပ်နိုင်တဲ့လုပ်တွေကြောင့်မလို့ပေါ့ဖွဲ့စည်းပုံပြင်တာကတော့လုံးဝအောက်ထောက်ကပါလေမြင်မြင်ပြင်မှုမြင်မြင်အောင်မြင်သွားဖို့ပဲအဓိကကြမယ်ထင်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရမှာငင်းချင်းလုပ်ငန်းစဉ်တွေမှာနိုင်ငံတော်တမရရဲ့အာဏာအပြည့်အဝတယောက်စီတာမျိုးကိုအဓိကလိုလားကြောင်းပြောပါတယ်။ရန်ကုန်မြို့ကနိုင်ငံရေးလေးလာသူဖိုးတော်ရာကတော့အဓိကပြင်ဆင်လိုတဲ့အချက်ကိုအခုလိုပြောဆိုထားပါတယ
်။ဖွဲ့စည်းပုံအခြေခံကိုပြင်ဆင်နေတဲ့အခါမျိုးကြောင့်ဥမာအထူးသဖြင့်တော့အခန်း7ကပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းပေါ့ဟိုလူများတကျ436ကကြီးပေါ့ဗျာ။တမန်ကိုပြင်လို့ရင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးကြီးခွန်ဆက်ငါရွာကင်လုံးကျော်ကပြင်ဆင်ရသဘောတူလက်ခံပြီးနောက်ပြည်လုံးကျဆန္ဒခိုင်ဝဲလုပ်ရမယ်ပေါ့ဗျာအဲ့ဒီနေရာမှာကျွန်တော်တို့ရွေးကောက်ခံကိုယ်စားလှယ်အားလုံးဤဥမာထားပြ65ရွာကင်လုံးလောက်ဆိုရင်ရွာကင်လုံးတစ်ခုကိုအဲ့လိုရှော့ချပစ်လိုက်တယ်ဆိုရင်ဒါကကျွန်တော်တို့လွယ်သွားပြီပေါ့ဗျာကျွန်တော်တို့အဲ့လိုပြင်ဆင်ချင်တာပဲ
ဒီလိုရွာကင်လုံးတတ်မှတ်ရမှာပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးဆိုတာတဲ့ရွေးကောက်ခံကိုယ်စားလှယ်တွေကိုသာပါဝင်စီလို့အကြောင်းပြောသွားတာဖြစ်ပါတယ်နိုင်ငံရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်အရက်ဘက်နိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေအကြားမှာညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူပြီးဆောင်ရွက်မှသာပုံမထိရောက်နိုင်ကြောင်းသုံးသက်ထားပါတယ်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးပူးပေါင်းကော်မတီကအစီရင်ခံစာတင်သွင်းမဲ့ပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးကိုတော့ဒီလ15ရက်နေ့မှာပြန်လည်စတင်ဖို့ကြေညာထားပါတယ်